ကာဇာတောင်မိုင်းရဖာပြုတ်စစ်စေးကိုချက်ချင်းရဖို့ယောပတ်တမကအီယူကအစ်ရွှေကိုဘိုလူမေကတောက်ဆိုလိုက်ပါတယ်ဒီစစ်စေးကြောင့်လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေပြည့်ပြည့်ရပြီးလူတွေပို့လို့ရွှေပြောင်းနေထိုင်ရငတ်မှုခေါင်းပါဒုက္ခတွေကြုံတွေ့ကြရတယ်လို့လည်းအီယူကပြောပါတယ်အစ်ရွှေမှာကိုကိုကိုခုကပိုင်ခွင့်ရှိပေမဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာပြီးအရက်သားတွေကိုကာကွယ်ရပါမယ်လို့အီယူနိုင်ငံကြားရေးရာမူဝါဒအကြီးအကဲဂျိုးဆက်ဘိုရဲလ်ကြေညာချက်မှာပြောပါတယ်အစ္စရေးကဂါဇာစစ်ဆေးကိုဆက်လက်ဆင်နွှဲမယ်ဆိုရင် EU နဲ့အစ္စရေးဆက်ဆံရေးပေါ်ထိခိုက်နိုင်မယ်လို့လည်း Mr. Borrell ကပြောပါတယ်။စက်တမ်ဘာမှာဖန်ဆီးထားတဲ့ဒဇာခံတွေကိုတွတ်ပေးဖို့ Hamas ကို EU ကတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့ရက်အတွင်းဂါဇာကမ်းမြောင်တစ်ခုလုံးမှာအကြမ်းအဖြစ်ပြစ်မှတ်80ကိုလေကြောင်းကတိုက်ခိုက်ခဲ့ပြီး Rafah အရှိတ်ဘက်ကတော့မြေပြင်တပ်တွေကတိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဗိုလ်ဒူးနေကပြောပါတယ်။ဂါဇာမြောက်ပိုင်းနေရာအတော်များများမှာလည်း Hamas တပ်တွေနဲ့အစ္စရေးတပ်တွေတိုက်နေကြတာပါ။